ရင်တရားစခန်းရဲ့မနေ့ကစပြီးတော့ဖွင့်တဲ့ဆိုတော့ဒီနေ့စာစုံလေးပဲဆိုပါလို့တရားစုပွားအထုတော်မယ်ဆိုရင်ရှုမှတ်အထုမယ်ပုဂ္ဂိုလ်ဟာပထမဦးဆုံးကြိုတင်ပြီးတော့ဆင်ခြင်ပွားများရမယ်တရား၄ပါးရှိတယ်တရားရှုမှတ်မဲ့မာတိပဋ္ဌာန်ဝိပဿနာတရားကိုရှုမှတ်မဲ့ပုဂ္ဂိုလ်ဟာကြိုတင်ပြီးတော့စဉ်းဉဏ်ပွားများရမယ်တရား၄ပါး။အဲ့ဒီတရား၄ပါးကဘာလဲဆိုရင်နံပါတ်၁ဘုဒ္ဓအနုတ္တိ။တရားရှုမှတ်တော့မယ်ဆိုရင်မရှုမှတ်ခင်မှာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပဋိဋ္ဌိတထီခြင်း၅ပါးနဲ့ယူယူတည်တည်ရှိခိုးကြပါအခုများသောအားဖြင့်တရားရှုမှတ်တော်မူဆိုရင်အဆောင်ကနေလာလာပြီးတော့ထိုင်မဲ့နေရာရောက်ထိုင်ပြီးတော့မျက်စိမှိတ်ပြီးတော့တရားမှတ်တာဖြစ်စေအဲ့လိုမဟုတ်ဘူးအဲ့ဒီတရားရှုမှတ်တော်မူဆိုရင်တရားပိုင်ရှင်ဖြစ်တဲ့လက်စောဘုရားကိုထီချင်း၅ပါးနဲ့ရွရွသေးသေးရှိခိုးချင်အဲ့ဒီဥချတဲ့အခါမှာလည်းဘုရားရှင်ရဲ့ပုံတော်ထက်ဘုရားရှင်ရဲ့ဂုဏ်တော်ကိုအာရုံပြုပြီးတော့ဥချ။အဲဟံလောကီထုညာတော်တိလသမารီပညာကုန်နဲ့ပြည့်စုံမှမူတဲ့မြတ်စွာဘုရားသာတိပုတ်။ဘုရားဂုဏ်တော်ပဲဖြစ်စေတမန်တမုဒ္ဒဂုဏ်တော်ပဲဖြစ်စေဘဂဝါဂုဏ်တော်ပဲဖြစ်စေဘဂုဏ်တော်တစ်ခုခုဂုဏ်တော်တစ်ပါးပါးကိုအာရုံပြုပြီးတော့ရှိခိုးဥချ။ဒါဆိုရင်ဗုဒ္ဓအနုတ္တိဘုရားကိုယ်တော်အယုံပြုလိုက်တာအဲဒီလိုရှိခိုးဥချပြီးပြီဆိုရင်နံပါတ်၄ကမေတ္တာဘာဝနာဘုရားမရှိမှခင်မှာအာလုံးတတ္တဝါတွေကိုမေတ္တာပွားပါဒုစီတယောက်စီတပန်းစီပွားနေရင်ချင်းဒီသိကြမှာဆိုလို့အရဆင်းမျက်နှာမှာရှိတဲ့အာလုံးတတ္တဝါတွေကိုခြုံငုံပြီးတော့ပွားလိုက်လေအရဆင်းမျက်နှာနေအာလုံးတတ္တဝါတွေအေးရကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှဖျားချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေဒါလို့အရဆင်းမျက်နှာမှာရှိတဲ့ဘယ်တော့အလုံးမေတ္တာပွားလိုက်တာဒါမေတ္တာဘာဝနာနံပါတ်1နံပါတ်3ကအတုပဘာဝနာအတုပဆိုတာမတင့်တယ်တဲ့သဘောမိမိခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုဉာဏ်နဲ့မှထင်မြင်အောင်ဆင်ခြင်ပွားများလိုက်အဲ့လိုမတင်တဲ့သဘောကြီးစဉ်းရင်ပွားများတယ်ဆိုရင်ဘုရားတို့32ကုထံတာပေါ့စံပင်မွေညင်းခြေတဲ့လက်တဲ့သွားအေးစသည်ပေါ့စံပင်ဆိုရင်လည်းခေါင်းပေါ်တင်ထားတော့မှတော့တင်နေတာခေါင်းပေါ်ကနေကြားရပြန်ကြားတော့အောက်ကြားရပြန်တော့ဒီစံပင်ကြီးယုံစရာယုံစရာကြီးဖြစ်တော့မတင်နေကိုစားမဲ့တောင်းမဲ့ကွက်ထဲနဲ့စံပင်ကြီးတွေ့ပြီဆိုရင်အဲ့ဒီစားမဲ့တောင်းမဲ့စားတောင်းစားဖြစ်တော့ယုံစရာအဲ့လိုမတင်တယ်တဲ့သဘောကိုမြင်အောင်ဆင်ញရတယ်။မွေညင်ခြေသေးလက်သေးခြေပေါ့ကုလက်တွေထဲမှာကုခန္ဓာမှာရှိတော့မှတော့ခြေသေးလက်သေးလေးတွေမဲ့မဲ့နုံနုံပေါ့။အမျိုးစုံပြုပြင်ပြီးရောင်လေးတွေတောင်မျိုးစုံစုထားမဲ့မဲ့နုံနုံဒါပေမဲ့လို့အဲ့ဒီခန္ဓာကိုယ်ကနေပြီးတော့ကက်ပြပြလိုက်ပြီးဆိုရင်အဲ့ဒီခြေသေးလက်သေးကိုဒီထဲမှာတော့မထားနိုင်ဘူး။ခွေးကြီးတော့ပြင်အဲ့လိုပေါ့မတည်တည်တဲ့သဘောလေးတွားမိမိရဲ့ပါးစပ်မှာရှိစဉ်ခါတော့မှတော့တွားလေးကိုယူရလိုက်ရတယ်အမျိုးစုံပြင်ဆင်နေရတာဒီတွားလေးအဲ့ဒီပါးစပ်တွေကကျွတ်လို့ထွက်လာပြီဆိုရင်ကြည်ကြည်ပေါ့ယူစရာကြီးပဲတွားကြီးအဲ့ဒီလိုမတည်တည်တဲ့သဘောလေးကိုဉာဏ်ထဲမှာထင်လာအောင်ပေါ့ဒီခန္ဓာကိုယ်ကြီးဘုသက်ရှိတင်ချာရှိနေစင်မှာတော့ဒီခန္ဓာကိုယ်ကြီးရကြည့်တယ်လက်လက်ပေါ့ပေါ့တင်းတင်းတည်တည်လို့ထင်ရ ကိုယ်လုံးသွားပြီးတည်ဆုံးသွားပြီးဆိုတဲ့အခါကြည်လိုက်တရက၊နေရက၊နေရက၊သုံးရက်ကြည်လိုက်ကြည့်လို့ရှိလို့မကောင်းတော့ဘူး။ဒါနဲ့ကိုကြီးကပုတ်ကွာလာအခွက်ကြီးအခွက်ကြီးပေါ်လာတယ်။အပေါ့ဟူသမားတွေကအပုတ်ရည်တွေယူစည်းလာကြည်လိုက်ဘယ်မှာတက်နေလဲ။မတက်နေလို့သူ့ကိုအတုပါလို့ခေါ်တာ။ဒီတဲ့ပုဂ္ဂိုလ်ကိုကြည့်ပါလားအတုပါရှုပါအတုပါပို့သွားရအောင်အတုပါကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုလည်းအဲ့ဒီလိုမတင့်တယ်တဲ့သဘောဉာဏ်ထဲမှာထင်လာအောင်ဆင်ကျင်လိုက်ရတယ်ခဏပေါ်ကြာရင်ပေါ့အဲ့ဒီလိုဆင်ကျင်ပေါ်များလိုက်တာကိုဒါအတုပဘာဝနာလို့ခေါ်ရင်နံပါတ်၃နံပါတ်၄မရဏလုတ္တိတည်ခြင်းတရားကိုမလုံးသွင်းငါဒီမောချတရားမြင်ချိန်ပိုင်းမှာမူတော်သည်အနည်းကမလုံးသွင်းဒီရင်တရားကိုယ့်ရဲ့ဒီမှာအထေတနာဖြစ်ခဲ့ရတာဤသို့မဟုတ်ကိုယ်နဲ့အတူတူရှင်နေခင်မင်းကျောင်းဝင်တဲ့ပုဂ္ဂိုလ်ဤယုံမနေယုံမနေကိုယ်လုံးသိဆုံးသွားကြတာဤဒါကိုအာရုံပြုလိုက်နေ။ဩသူတည်လို့ငါလည်းဒီလိုသိသွားနိုင်တယ်။ဘယ်လိုမြန်မာနိုင်ငံဘက်မှာဆိုရင်ခုလိုရဒီမှာဆိုရင်သိလိုက်ကြတယ်ဒီလေကြတက္ကနာချင်းဒီနေ့မြင်ရတာကောင်းနောက်ရကြမရှိတော့မနေ့ကတွေ့တော့ကောင်းညနေကြမရှိတော့ညနေတွေ့တော့ကောင်းညကြမရှိတော့အဲဒီမှာပြုံးနေအပူတွေလုံကဲပြီးတော့တခါလေသူ့ရတက်ပြီးတော့အပူတွေကလုံးဝမကြဒါပြုံးနေတည်သွားတာဘုန်းကြီးရဲ့ဒါဘဝဟိတကအဖို့တယောက်တောင်ပေါင်းသွားတယ်အဖို့တယောက်ဆိုတာအသက်မကြီးသေးပါဘူးဒါတဏှာလုံးလို့သူတို့မှာဒုက္ခတွေရောက်နေပါတယ်ဆိုတော့မြန်မာပြည်သားတောင်မဟုတ်ပါဘူးကရင်မျိုးသားပါတရင်သားအသက်60ကျော်နေပြီရှိပါတယ်ဘုန်းကြီးဘဝဟိတမှာအသက်90ကျော်တိအောင်ရှိပါရှားဖို့တွေဆိုရင်အသက်80ကျော်ရေ80ကျော်ဒါပဲဒီဘုရားငငယ်ပဲရှိပါသေးတယ်သူတနာလို့ဒုက္ခရောက်ဆင်းရဲလုံးလို့အဲ့ခံပြီးတော့ဘယ်မှာပြုစုကြတယ်သူကသူ့ကိုဘုန်းကြီးမျှော်လင့်တာလားဩဒီပုဂ္ဂိုလ်ချမ်းသာမှန်မှန်ကြီးနဲ့သူ့ကိုယ်တော့ငါအကြာကြီးပြုစုရလိမ့်မယ်လို့ပြုလို့အောင်မိတာသူကအရင်ဆုံးထွက်သွားတဲ့ပူတွေကအဲ့ဒါကိုလွေရသည်မှာပူလုံးအပူတွေတက်ပြီးတော့ဘလို့မှဆင်အောင်လည်းပဲအပူတွေချက်ဒီရေတို့ရေခဲရေပေါ်တရေခဲရေနဲ့ရေခဲရေတစ်ဘက်တည်းနဲ့ပေါ့ဘလို့မှပူအောင်မကြနောက်ဆုံးတည့်ရပါပဲခဏဒါမှမဟုတ်အဲ့ဒီလိုရှေ့ကတည်ဆုံးသွားတဲ့ပုဂ္ဂိုလ်များသူတည်တယ်လို့ငါလည်းပဲအချိန်မရွေးပြုံးမနေတည်သွားနိုင်တယ်အဲ့လိုတည်ခြင်းတရားလေးကိုအနည်းကနှလုံးသွင်းလိုက်ရကိုယ်တိုင်နေရင်လည်းသိနိုင်တယ်၊သွားနေရင်လည်းသိနိုင်တယ်၊စားတော့နေရင်လည်းသိနိုင်တယ်။အချိန်တွေသိနိုင်တယ်ဆိုတာလေးကိုကိုယ်နှလုံးသွင်းဒါအဲ့ဒီလိုနှလုံးသွင်းရတာကမရဏလုတ္တိတဲ့သိခြင်းတရား။အဲ့ဒီလောက်သိခြင်းတရားကိုအနည်းကနှလုံးသွင်းထားပြီဆိုရင်ဒီပုဂ္ဂိုလ်ဟာတရားကိုမကြိုးစားလို့ကိုမနေနိုင်တော့ဘူးတရားကိုအထူးကြိုးစားမယ်။ဒါကြောင့်တရားရှုမှအထုတော်မယ်ဆိုရင်ကိုယ်ဆောင်ကရောက်လို့ကိုယ်တရားထိုင်မဲ့နေရာရောက်တဲ့အခါမှာထိုင်ချပြီးမျက်စိမိတ်ပြီးတော့တရားရှုမှရမှာမဟုတ်ဘူးအဲ့ဒီမရှုမှခင်မှာဒီချက်လေးချက်ဆောင်ရမယ်နံပါတ်1ဘုရားနုတ္တိဘုရားကဘုံတော်ကိုအာရုံပြုပြီးထိခြင်းကားပါနဲ့ယူတည်တည်ရှိကိုချနံပါတ်2အာလောတ္တဝါရီကိုမြတ်တာပွားလိုက်နံပါတ်3မိမိရဲ့ခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောလေးကိုတစ်ခဏတည်းဆင်ခြင်လိုက်နံပါတ်၄တည်ခြင်းတရားဥဒကနာတံနှလုံးသွင်းလိုက်အဲဒီလိုနှလုံးသွင်းပြီဆိုမှမိမိကြိုက်နေတဲ့ဣရိယာပုနဲ့ကြိုက်တယ်လို့ထိုင်ကြားရှိစွာမပြုတ်မပြင်းနဲ့ထိုင်နိုင်တဲ့နည်းနဲ့ထိုင်ခါးလေးကိုဖြောင်းပြန်မှမထားကိုယ်လေးခေါင်းလေးကိုလည်းတည့်တည့်ထားပြီးတော့မိမိရှုစိတ်ကရှုမှတ်ရမယ်အာရုံဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်းနေရာကိုစိတ်ပြီးစားပြီးတော့ဒီလေးဝင်လာလို့ဝမ်းပိုက်ကလေးတွေ့ရင်တွေ့ချင်းတရေရိတ်နဲ့ဒုက္ခတောင်းတင်းပြီးတော့ပေါင်ကတက်လာရင်ပေါင်းနေဒီလေးပြန်ထွက်သွားလို့ဝမ်းပိုက်ကလေးရောချာပင်ကြသွားရင်ပင်နေအဲ့ဒီပေါင်းမှုပိတ်မှုလေးကိုပင်တိုင်းထားပြီးတော့ ခန္ဓာကပိုတဲ့အာယုန်တိုင်းကို၆ဒွါရကပိုတဲ့အာယုန်တိုင်းကိုရှုမှတ်ဖို့ပါပဲဒီနေ့အစနေဖြစ်တဲ့အတွက်ဒီတရားအမှုထုတ်ခင်မှာကြိုတင်ပြီးတော့ဆင်ခြင်ရမယ်ဒီစတုတ္တရခန္ဓာ၄ပါးကိုသဘောပေါက်ပြီးတော့တရားမရှုမှတ်ခင်မှာဒီတရား၄ပါးကိုဆင်ခြင်ပြီးတော့လက်တက်တာဆင်ခြင်နှလုံးသွင်းလိုက်တဲ့အခါစိတ်ကြည်ကြည်လည်လာမယ်အဲ့ဒီချိန်ကြီးမှာစိတ်ကြည်ပြေးမှမတော်တဲ့အခါကျတော့ဒီသတိပဋ္ဌာန်ဝိပဿနာတရားကိုဒီဖောင်းမှုပေမှုအာယုန်၄ကံအနုပဿနာတရားကိုကောင်းကောင်းကြီးရှုမှတ်နိုင်လာပါလိမ့်မယ်။ဒါကအစပိုင်းမှာဆိုတော့မိမိစိတ်ကြည်ကပြောင်းလဲမှုကြီးများပါလိမ့်မယ်။ဒါကြောင့်ဒီနေ့တရားဆွေးနွေးဖို့ဒီနေ့မရှိသေးပါဘူး။အင်းကြီးစီစီပဲတရားကိုရှုမှတ်ထုတ်ဖို့ပါလေ။ဒါဒီနေ့တော့ဒီလောက်ပါမယ်။
Today is the first day of the 10-day meditation retreat.Yogi should do the four kinds of protection before you do any practice or insight meditation. The first one, yogis have to contemplate Buddha Nosti. That means yogi has to contemplate the virtues of the Buddha.Mostly, yogi come to the Dhamma hall, mostly sit, do the sitting meditation. The technique and practice is not like that. Before doing the insight meditation, yogi has to pay respect to the Buddha. That means yogi.Contemplate the virtues of the Buddha instead of the image of the Buddha. There's nine virtues of the Buddha like Arahant, Samma Sambuddha, Vijjasarana Sambanno Sugato. There's nine virtues of the Buddha. Any virtue you can contemplate on any virtue like Samma Sambuddha. The Buddha isthe one who realized true nature of the Dhamma. You can contemplate like this. So, before doing any insight meditation, yogi has to pay respect to the Buddha, bow down three times, and then contemplate.Virtues of the Buddha, that is the first one. Second one, contemplation on loving kindness or cultivating loving kindness. If you cultivate loving kindness, every single one in the world is where it takes long. So you can cultivate loving kindness.Everyone in all directions, in all 10 directions. So you can contemplate every beings like me, all beings, be well, be happy, be peaceful. Like this, you can contemplate, you can cultivate.Loving kindness on every living beings. Third one is contemplation of discarding nature of the body. As you all know, there are 32 parts of the body. These parts are not lovely. Actually, it's not lovely. It is very disgusting.Suppose the hair, body hair, head hair, the nail and the teeth. If you don't clean the hair, the body hair, the head hair, the teeth, the nail, they are very disgusting. If you can contemplate on the 32 parts of the body, that's which are very disgusting, you can realize the true nature of the body. So when you contemplate on the 32 parts of the body, you had to contemplate and with the wisdom. You have to try to realize the true nature, disgusting nature of the body. So that is the third one. The fourth one is contemplation of the death. That is maranosati. You can contemplate on death, like we are subject to dying. We have a shorter time. Everyone has to die. You can imagine very close friend who was dead very shortly, who was dead. So if you contemplate the death of the friend, your friends, your relatives, your beloved one, you can realize the nature of the death. For some people, in the morning, they are fine, they are well, but in the evening, no more alive. They die. You can imagine, you can contemplate on death like this. When you contemplate on the death, first you have to contemplate yourself. Me, I'm going to die in a short time. So if you can contemplate the death, you will not waste all your time. You will not waste all your time. You will try your best when you are alive. So Shumeon Searo encourage all the yogis to cultivate, to contemplate these four kinds of protection before doing insight meditation. After you have done these four kinds of meditation, you have to start practicing insight meditation. So these are four kinds of meditation. The first one is bodhanosati, contemplation on the Buddha's virtue. Second one is cultivating loving kindness, metta bhavana. The third one is asubha bhavana. That's contemplation on disgusting 32 parts of the 32 parts of the body. The fourth one is marana nosati, that is contemplation on death. And then you can sit, you know, any comfortable posture. Stretch your back and then stretch your head. Focus your abdomen. When you breathe in, your abdomen will rise. When you breathe out, your abdomen will fall. You have to focus your mind on the abdomen. And then you can observe any objects through the six doors. That's me, eye door, ear door, nose door, body door, mind door. If you can focus your mind on the abdomen or on the meditation object, gradually your mind will get concentrated. If you have concentration, your mind will be peaceful. Your mind will be clear. Gradually, you can focus your mind on the meditation objects, deeper and deeper. So, today, every yogi will have distraction because there is a beginning day, the first day of the 10-day meditation retreat. That is why Sayadaw said, today, no meditation report for today. Tomorrow, Sayadaw will start meditation report. So, Sayadaw encouraged all the yogis to try your best doing meditation, insight meditation. May all the yogis get concentration and have peace of mind. Sadhu, sadhu, sadhu.
Sadhu. Siya punya ada time doang ni. Nampak di jalan sadhu di juga tanya supang suam ni. Ini lo siya time bila ni, no? Yaku yang la do dunga.
Yaku yang la do dunga.
Chanda ku se ye vasi.
Chanda ku se ye vasi.
Yaku yang la do dunga.
Yaku yang la do dunga.
Chanda ku se ye vasi.
Chanda ku se ye vasi.
Shindu myaswa do dunga.
Shindu myaswa do dunga.
Chanda ku se ye vasi.
Chanda ku se ye vasi.
Shindu myaswa do dunga.
Shindu myaswa do dunga.
Chanda ku se ye vasi.
Chanda ku se ye vasi.
Gondo nanda myasaya.
Gondo nanda myasaya.
Chanda ku se ye vasi.
Chanda ku se ye vasi.
Gondo nanda myasaya.
Gondo nanda myasaya.
Chanda ku se ye vasi.
Chanda ku se ye vasi.
Miva napya gonanda.
Miva napya gonanda.
Chanda ku se ye vasi.
Chanda ku se ye vasi.
Miva napya gonanda.
Miva napya gonanda.
Chanda ku se ye vasi.
Chanda ku se ye vasi.
Lu chang dwe ma myata da.
Lu chang dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Lu chang dwe ma myata da.
Lu chang dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Lu myo dwe ma myata da.
Lu myo dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Do myo dwe ma myata da.
Do myo dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Do ne dwe ma myata da.
Do ne dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Do ne dwe ma myata da.
Do ne dwe ma myata da.
Chanda ku se ye vasi.
Chanda ku se ye vasi.
Yahan tanga aloma.
Yahan tanga aloma.
Chanda ku se ye vasi.
Chanda ku se ye vasi.
Yahan tanga aloma.
Yahan tanga aloma.
Chanda ku se ye vasi.
Chanda ku se ye vasi.
Yisile vya dayaka.
Yisile vya dayaka.
Chanda ku se ye vasi. Bazi,
Shantango Senye Bazi,
Yisili Vya Dayaka,
Yisili Vya Dayaka,
Shantango Senye Bazi,
Shantango Senye Bazi,
Minzo Yaza Nerega,
Minzo Yaza Nerega,
Shantango Senye Bazi,
Shantango Senye Bazi,
Minzo Yaza Nerega,
Minzo Yaza Nerega,
Shantango Senye Bazi,
Shantango Senye Bazi,
Kodu Taitu Lingkaudu,
Kodu Taitu Lingkaudu,
Dodu Kose Chandasi,
Dodu Kose Chandasi,
Kodu Taitu Lingkaudu,
Kodu Taitu Lingkaudu,
Dodu Kose Chandasi,
Dodu Kose Chandasi,
Dose Jawala Miyadada,
Dose Jawala Miyadada,
Shantango Senye Bazi,
Shantango Senye Bazi,
Dose Jawala Miyadada,
Dose Jawala Miyadada,
Shantango Senye Bazi,
Shantango Senye Bazi,
Ananda Se Jawala Miyadada,
Ananda Se Jawala Miyadada,
Shantango Senye Bazi,
Shantango Senye Bazi,
Ananda Se Jawala Miyadada,
Ananda Se Jawala Miyadada,
Shantango Senye Bazi,
Shantango Senye Bazi,
Abeli Yuam Yadada,
Abeli Yuam Yadada,
Shantango Senye Bazi,
Shantango Senye Bazi,
Abeli Yuam Yadada,
Abeli Yuam Yadada,
Shantango Senye Bazi,
Shantango Senye Bazi,
Luna Pyama Aloma,
Luna Pyama Aloma,
Shantango Senye Bazi,
Shantango Senye Bazi,
Luna Pyama Aloma,
Luna Pyama Aloma,
Shantango Senye Bazi,
Shantango Senye Bazi,
Dongze Dabo Alonzo,
Dongze Dabo Alonzo,
Agong Chanda Javazi,
Agong Chanda Javazi,
Dongze Dabo Alonzo,
Dongze Dabo Alonzo,
Agong Chanda Javazi,
Agong Chanda Javazi,
Ah.